ရခိုင်ပြည်နယ်အနေအိမ်ဆုံးရှုံးခဲ့ကြတဲ့သူတွေအတွက်ဒီပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုနေစည်ရဝန်ကြီးဌာနတာဝန်ယူဆောင်ရွက်နေရဆိုပြီးတော့လေဒုတိယဝန်ကြီးဒေါက်တာတန်းထွတ်ကမနေ့ကရခိုင်ပြည်နယ်ခီးစစ်မှာပြောကြားခဲ့တယ်ဆိုတော့ဆရာတို့အခုလက်ရှိဒီကိစ္စနဲ့ပတ်သက်ပြီးအကောင့်ထဲဖော်နေမှုကဘလို့ရှိလဲလို့ပါရှင
်တို့နေစည်ရဘာတွေလုပ်နေလဲဆိုတော့လောလောဆယ်ပေါ့တို့ဒီခုံတိုင်းရွာခုံတိုင်းရွာဆိုတော့တိမာပါဗျာတို့မျိုးလူမျိုးတွေနေတဲ့ရွာခုံတိုင်းရွာမှာတို့ကငကိုတဲ့ဟိုကအင်ဂျီယာ48လုံးရှိပါတယ်ဗျာဆိုတော့ရွာလုံးကျွတ်တို့ကမီးရှို့ခံရတာပေါ့နော်ဩဂုတ်လ9ရက်ဝန်းကျင်လောက်တော့လည်းတို့တော်တော်များများအသက်ခံလိုက်ရတာပေါ့ဆိုတော့အဲ့ရွာတရွာလုံးမိဘကတော့ဖွဲ့စည်းပုံပြတ်သွားတယ်လို့ပြောလို့ရတာပေါ့နော်အဲ့ရွာတော့ခုကျွန်တော်တို့ကဟိုတို့ရဲ့မူလအိမ်ရေတွက်တိုင်းပဲ48လုံးတံဖုံးနဲ့အိမ်ယာလေးတံဖုံးနဲ့အိမ်ယာဆိုပေမဲ့လည်းတော့တော်တော်ကောင်းတယ်ဗျအိမ်ကဖရိန်ကရှင်းဆက်ချာလည်းလုပ်မယ်ရှင်းနံကတ်လေးပေါ့တစ်ထပ်တိုက်အိမ်လေးဖြစ်တော့မှာပေါ့နော်တို့မိုးကထတိုက်လေးတို့ဆောင်ရပေးမယ်ပြီးလို့ရှိရင်တို့တို့ရေချိုခန်းမိဖို့ချောင်းပါမယ်ဟိုခြံစည်းိုးပါမှာပေါ့ရွာတရွာလုံးအတွက်တို့အမဲတောက်တုံးရေရရှိရေ OBC တွင်းစစ်တွင်းပေါ့ဒါလေးတွေကိုကျွန်တော်တို့ပြီးခဲ့တဲ့16ရက်နေ့ဒီလ16ရက်နေ့ကစပြီးတော့မှပနဲ့ရိုက်ပြီးတော့မှစပြီးလုပ်နေပါပြီကျွန်တော်ဒီဇင်ဘာအပြီးလုပ်ပေးပါမယ
်ချက်ဒါဆိုတော့လေဟိုအခုဒီဒေတာကန်တွေကရောဒီအရင်အတိုင်းပဲရှိနေတော့မဲလားဆရာဟိုထွက်ပြေးတာကြီးလည်းရှိရနောက်ပြီးဒီလိုမျိုးဟိုအသက်ခံတာကြီးလည်းရှိရဆိုတော့လေဆရာဟုတ
်နေရာတော့အနှံ့ပြားမှာဖြစ်တာပေါ့တို့ပေမဲ့ဒီနောက်ပိုင်းလုံခြုံရေးအခြေအနေပြန်လဲတည်ငြိမ်တာဒီလာတဲ့အနေထားရေနောက်တစ်ခါတို့တက်ဆိုင်ရာပြည်နယ်အစိုးရနောက်ပြည်တော်စုအစိုးရကအပတ်ဖို့ဆောင်ရွက်ပေးတဲ့အပိုင်းနဲ့သူ့ဟာသူ့ရက်သူ့ရွာတော့ပြန်လာတဲ့လူတွေကတော့တော်တော်များများရှိနေပါကြီးဗျာအဲအချင်းတော့တို့ဒီတိန့်ဆောင်စခန်းတွေမှာရှိနေတုံးပဲပေါ့နော
်ဒီခုံတန်ရွာကဒီနေအိမ်48လုံးလုံးကရောဒီဒေသခံတွေကအားလုံးရှိနေတာလားဆရာဟုတ
်ဟာရှိပါတယ်ဗျာရှိပါတယ
်ဒီအတွက်ကိုကြတော့ဘတ်ဂျက်ကဘယ်လိုရှိရလဲရှင်အိမ်တစ်လုံးကိုဘယ်လောက်ဆိုပြီးသတ်မှတ်ထားတာမျိုးရှိလဲရှင်အဲ
ဒါတော့အတန်းဖြင့်ဟိုဘာလို့ကြတယ်ဗျခုနကကျွန်တော်ပြောတဲ့အထပ်တိုက်လေးဖြစ်သွားမှာပေါ့နော်ပြီးလို့ရှင်ခုနရေချိုးခန်းအိမ်ကတခါခြံစည်းိုးအပါစု68သိန်းလောက်ကြမိသားစုတစုစာပေါ့နော
်အဲဒါဆိုတော့ဆရာဒီအတွက်ဘတ်ဂျက်ကပြောင်းစုအစိုးရကပေးထားတာလားဆရာ
ဟုတ်ပါတယ်ဗျာ
ဟိုဆရာတို့ဒါကိုဒီဇင်ဘာလအပြီးစောင့်မယ်ဆိုတော့အဲ့နေရာကိုဒီအိမ်ဆောင်ပစ္စည်းတွေဘာတွေတဲဖို့ကြလမ်းမဆက်တွေအခြေအနေကကောင်းရဲ့လားဆရာ
လမ်းမဆက်တွေရေးကတော့လုံချုံရေးတော့အတင့်တင့်လိုအပ်မှာပေါ့နော်လမ်းမဆက်တွေရေးတော့ကောင်းပါတယ်လမ်းမဆက်တွေရေးဆိုတဲ့နေရာမှာသူကအဲ့ဟိုဒီလိုနှစ်ပိုင်းရှိတယ်ဗျစစ်တွေရဲ့နေဘူးရီတော်မောင်တော့သွားတဲ့ပင်မလမ်းမကြီးတွေရှိမှာပေါ့အဲ့လမ်းမကြီးတွေကတော့နည်းနည်းပါးပါးတော့တံခါးတွေပိုင်းရတယ်အဖြတ်ခါတာရှိတယ်ဆောက်လို့ရေးနဲ့ဆိုင်တဲ့အပိုင်းဆိုဆောက်လို့ရေးရသူအများအားချင်းပြင်ဆင်ထိန်းသိမ်းပြီးတော့ပါပြီကျွန်တော်နေဆက်ရေးရနဲ့ဆိုင်တဲ့လမ်းတွေဆိုလဲလမ်းတရားတွေဆိုလဲကျွန်တော်တို့နေဆက်ရေးရနေပါပြင်ဆင်ထိန်းသိမ်းနေတော့လေသွားလို့လာလို့ရပြီလို့တော့ပြောလို့ရမှာပေါ့နော
်ဒီလိုနေအိမ်တွေပြန်ပြီးပြန်လဲထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးတာကဆရာတို့ဒီနေဆက်ရေးရဝန်ကြီးဌာနအနေနဲ့ပထမဦးစားပေးအဆင့်လုပ်တယ်လို့ပြောလို့ရမလားဆရာ
အမှန်ပါတယ်ဗျပါပါတယ်ဒါတို့ပထမဦးစားပေးအဆင့်လုပ်တယ်လို့ပြောလို့ရတယ်တို့ပေမဲ့ဒီတံဖိုးနဲ့အင်ယာစောက်တာတွေခြံပြရွာထူထောင်ပေးတာကျွန်တော်အခုမှလုပ်တာတော့မဟုတ်ဘူးဟိုဩဂုတ်လဖြစ်စင်ပါတော့မဖြစ်ခင်ကဟိုကြောက်ပန်တုမှာကျွန်တော်တံဖိုးနဲ့အင်ယာအလုံးတရာကျွန်တော်စောက်လက်စတန်လိုင်းစောက်လက်စတန်လိုင်းမှာအဲ့ခုနအကြမ်းဖက်တဲ့ကိစ္စတွေဖြစ်လာတာပေါ့ဆိုလိုတာကတော့ကျွန်တော်နေဆက်ရေးရနဲ့ဒီတံဖိုးနဲ့အင်ယာတွေလုပ်တာအခုမှလုပ်တယ်လို့တော့မဟုတ်ဘူးဟိုလွန်ခဲ့တဲ့15နှစ်လောက်ခန့်ကကျွန်တော်လုပ်နေတာစုစုပေါင်းဘယ်လောက်ရှိပြီလဲဆို39ရွာလောက်ရှိသွားပြီကျွန်တော်ထပ်လုပ်မဲ့ခုံတိုင်တို့ကျန်တဲ့နတ်ရဂိုင်းတို့နတာတောင်တို့မပါပေါ့နော်ဟိုအရင်ကတည်းကကျွန်တော်တောက်လျှောက်လှုပ်လာခဲ့တာ39ရွာရှိခဲ့ပြီပေါ့နော
်ဆက်နောက်တစ်ခုအခုသတင်းတွေတက်နေတဲ့ဒီမေယူတောင်ကျော်မှာလမ်းဖောက်ဖို့ဆိုတဲ့ကိစ္စကရောဆရာတို့လုပ်နေတာပဲလားဆရာ
အဲ့ဒါကျတော့ဒီလိုပြမေယူတောင်ကျော်ရဲ့အနောက်ဖက်ချမ်းကပင်လယ်ကမ်းရိုးတန်းဖြစ်သွားမှာပေါ့နော်ကမ်းခြေပတ်လမ်းလေးတစ်လမ်းရှိမယ်တောင်မြောက်လမ်းပေါ်ပြည်တစ်ခါမေယူတောင်ကျော်ရဲ့အရှိတ်ဖက်မှာလည်းကျွန်တော်တို့ရခိုင်ပြည်နယ်ရဲ့တောင်မြောက်ကလန့်ဖြတ်ဖောက်ထားတဲ့လမ်းမကြီးတွေရှိမယ်။အပြိုင်လမ်းမကြီးရှိတယ်။တို့ဝင်မဲ့အဲ့လမ်းမကြီးနှစ်ခုကို connection လုပ်ပေးတဲ့ဂျားလမ်းတွေလိုနေတာပေါ့။အဲ့ဒါကြောင့်ဒီမေယူတောင်ကျော်ကလန့်ဖြတ်လမ်းလေးလမ်းကိုတော့ဆောက်လုပ်ရေးဝန်ကြီးဌာနကလုပ်ပါမယ်။လောလောဆယ်တင်လမ်းနှစ်လမ်းကိုတို့စပြီးလုပ်နေပါပြီဗျ။မေလမ်းအဆက်တော်ပေါက်တော်ပေါက်လေးလောက်ပြီးသူ။ဆောက်လုပ်ရေးဝန်ကြီးဌာနကလုပ်တာပါ။အဲ့မေယူတောင်ကျော်ကလန့်ဖြတ်တဲ့လမ်းလေးလမ်းပေါ့နော်
။ဆရာနောက်တစ်ခုသိချင်တာလေးဆရာအခုဆိုရင်ပေါ့နော်ဒီစာနေအခအကူညီနောက်ပြပြန်လည်နေရာချထားပေးရေးနောက်ဖွံ့ဖြိုးရေးစီမံကိန်းဆိုဒီစီမံကိန်း၃ခုအတွက်ဆိုပြီးတော့ပြည်တွင်းပြည်ပလူတွေလှူဒါန်းနိုင်ဖို့ဆိုပြီးတော့အခုဒီဖန်အကောင့်တစ်ခုလည်းဖွင့်ထားရပေါ့ဆရာရဲ့အဲ့ဒီကရရှိမဲ့ဘတ်ဂျက်ကရောဆရာတို့အပေါ်မှာဟိုတက်ရောက်မှုရှိလားဒါမှမဟုတ်ဆော့ဆော့ဆရာပြောသလိုငွေတွေကဆရာတို့လုပ်နေတဲ့ဒီဒေတာဖွံ့ဖြိုးရေးစီမံကိန်းကရှိပြီးသားဆိုတော့ငွေတွေကဘတ်ဂျက်တက်တက်လားဘယ်လိုမျိုးလဲဆရာနှစ်ခုကဆက်ဆက်မှုရှိနိုင်လားဆရာ
ဆက်ဆက်မှုရှိကောင်းရှိနိုင်ပါတယ်ဗျဆိုတော့အခုကျွန်တော်တို့ငွေဆက်ရေးဝန်ထမ်းနာနဲ့ရခိုင်ပြည်နယ်ဖြစ်စဉ်နောက်ပိုင်းကျွန်တော်တို့အကောင့်မြေပြင်ကွင်းဆင်းစစ်ဆက်ဆက်တယ်ဆက်ပြီးတော့အမှန်တကယ်အစောတလင်လုပ်ပေးဖို့လိုအပ်တဲ့လုပ်ငန်း14ခုထွက်လာတာပေါ့နော်ဘာတွေလဲဆိုတော့ခုနတံမုန်းနဲ့အင်ယာထောက်ပေးရမှာတွေသူတို့တွေအဲ့လမ်းတရားလုပ်ပေးရမှာတွေနောက်မီးလင်းဖို့လုပ်ပေးရမှာအဲ့ဒါဒီအလုံးကကျွန်တော်ပြန်တွက်ချက်ကြည့်လိုက်တော့ကျွန်တော်ဘတ်ဂျက်ကကျွန်တော်တို့ဝန်ကြီးဌာနတစ်ခုထဲပြင်မဲ့5ဘီလီယံလောက်ဘတ်ဂျက်လိုအပ်ချက်ရှိတယ်အဲ့ဒီမှာကျွန်တော်တို့လက်ထက်မှာပြည်တော်စုအစိုးရခွင့်ပြုပေးခဲ့တဲ့ဘတ်ဂျက်က 3.2 လောက်တော့ရှိပြီးသားဆိုတော့ 1.8 လောက်ဒါလိုအပ်ချက်ရှိနေတာပေါ့အ
ဲ့
လိုအပ်ချက်ကိုလည်းကျွန်တော်တို့ကခုနကောက်တဲ့ဖော်ရေးကော်မတီကတော့ကျွန်တော်တင်ပြထားတယ်ဟိုဘယ်ဘတ်ဂျက်ကနေဆွဲထုတ်ပြီးပေးမလဲဆိုတာကတော့ဒါသူတို့ရဲ့အဆုံးဖြတ်ဖြစ်ပါပေါ့နော်
ဟုတ်ကဲ့ပါဆရာဟုတ်ကျေးဇူးပါနော်ဆရာအခုလိုဖြေကြားပေးတာရှင်
ဟုတ်ကဲ့ပါဗျာ